Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ25ရက်ကြာတာပြည့်နေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9.19 19.25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မြူထွေးပါအမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးပွားနိုင်ငံမှာအပြစ်ခက်ရစေးဆောင်ရွက်နိုင်မဲ့ကုလသမဂ္ဂလူကြိုရေးကောင်စီဆုံးဖြတ်ချက်တရက်ချမှတ်ဖို့ကုလသမဂ္ဂတာဝန်တွေစဉ်းစားနေကြပါတယ်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်မဲ့တံခတ်အရေးယူမှုအစ်တွေနဲ့ပတ်သက်လို့တော့အမေရိကန်နဲ့တရုတ်တို့ကြားမှာသဘောတူညီချက်ရယူခဲ့ကြပါပြီတခါတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရေးတည်ဆောက်နေတာကိုရပ်ဆိုင်ဖို့မနီလာမြို့တော်ကတရုတ်ကောင်စီဝင်ရောက်ဖြစ်ပတ်မှာဒီနေ့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှာပေါင်းရေ
ကောင်းပါပြီရှင်ကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီရေလှုပ်ရှားသူတွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးကြားကြမှာကတော့
သူတို့ကိုစနက်နဲ့ပြစ်နောက်ပြီးတော့လူတွေဝိုင်းရဲအဲ့လိုရုံးရင်းဆောင်ခတ်ဖြစ်ပြီးတော့အဲနောက်မှာကတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ
်မူရတိုက်ဖြတ်ရေးကော်မတီဝင်ဦးတိုင်ဆောင်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့ဒူရှမ်းပြည်ဘက်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေဘယ်လိုရှိသလဲအစိုးရလွှဲပြောင်းရေးနဲ့စီးပွားရေးလုပ်ငန်းရောင်းချမှုကိစ္စဆွေးနွေးဖို့လွှတ်တော်ကတည်ပြုလိုက်တဲ့အကြောင်းနဲ့အရာရီမြင့်ရင်တက်မှုနဲ့တတိထားမဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။ခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမာကင်ပြူထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးပွားနိုင်ငံမှာပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်ဆောင်ရွက်ဖို့ဆိုရဲကုလသမဂ္ဂလူကြိုရေးကောင်စီဆုံးဖြတ်ချက်ချမှတ်ဖို့ကုလသမဂ္ဂတပ်တပံတွေစဉ်းစားနေကြပါတယ်။စီးပွားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့ဒီလိုလှုပ်ဆောင်တာကနိလန်တစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။စီးပွားပြိပခါမှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခက်ရစေးရေးမှာပါဝင်မလားဆိုတာကိုအကြောင်းပြန်ဖို့တောက်ကြနေနေလဲပါအထိအချိန်ရနေပါသေးတယ်။ပြစ်ခက်တိုက်ခိုက်မှုတွေကိုတော့တောက်ကြနေညတကောင်မှာစတင်မှုသတ်မှတ်ထားတာပါ။အခုနီလန်အတိုင်းမဟုတ်ရင်တော့စစ်ပွဲတွေပိုဆိုးလာပြီးစီးပွားနိုင်ငံကိုဘလို့မှပြန်လဲတိဆောက်လို့မရနိုင်တော့အောင်လုံးဝပျက်စီးသွားနိုင်တယ်လို့ဝန်ကြီးကယ်ရီကပုံမှုနေတုန်းကပြောပါရတယ်။စီးရီးယားမှာအပြစ်ခက်ရစေးရေးအကောင့်ထဲပေါ်ဖို့အတွက်ဒီကနေ့မှလည်းဒီအမေရိကန်နဲ့ရုရှားအစိုးရအရာရှိတွေနောက်ထပ်ဆွေးနွေးပွဲတွေလှုပ်ဆောင်နေပါတယ်။ရုရှားအနေနဲ့ကတော့တခြားနိုင်ငံတွေနဲ့ပတ်သက်လို့ဆွေးနွေးစရာဘာမှမရှိဘူးလို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးမီခေးလ်ဘော့ဂဒနော့ဖ်ကပြောပါတယ်အပြစ်ခက်ရစေးရေးမှာသူတို့ပါဝင်မယ်လို့စီးရီးယားဆွေးနွေးကပြောထားပေမဲ့အခုအပြစ်ခက်ရစေးရေးမှာမပါတဲ့ IS နဲ့ဒီ Al Qaeda နဲ့ဆက်ဆက်နေတဲ့စစ်သွေးကြွအဖွဲ့တွေအပေါ်တိုက်ခိုက်မှုတွေကိုတော့အစိုးရကရပ်တန့်မှာမဟုတ်ဘူးလို့ဆိုပါတယ်စီးရီးယားကအဓိကအတိုက်ခံအဖွဲ့ကလည်းသတင်းနှစ်ပတ်ကြာအပြစ်ခက်ရစေးရေးမှာသူတို့ပါဝင်မယ်လို့ပြောဆိုထားပါတယ်ရှင
်အမေရိကန်နိုင်ငံမှာဝယ်လိုအားကရောင်းလိုအားထက်များနေသဖြင့်ကျွံပြစ်မှုနဲ့မတရားအလုပ်ခိုင်းစေမှုတွေကနေတင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်ကြာအကန့်အသတ်နဲ့ခွင့်ပြုခဲ့တာကိုပြန်ရုပ်သိမ်းလိုက်ပါပြီ။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ဒီ1932ခုနှစ်ထဲကအသက်ဝင်လာတဲ့ဥပဒေအားနည်းချက်ကိုပိတ်ပင်ဖို့ပြဋ္ဌာန်းချက်ထည့်သွင်းထားတဲ့ကုန်သွယ်ရေးဥပဒေကြမ်းကိုမနေ့ကလက်မှတ်ရေးထုတ်လိုက်ပါတယ်။ဒီဥပဒေသည်ဟာ15ရက်အတွင်းအသက်စဝင်လာမှာဖြစ်ပါတယ်။ဒီဥပဒေအရမတရားအလုပ်ခိုင်းစေမှုကနေထုတ်လာတဲ့တင်ပို့ကုန်တွေကိုဘယ်နှချိန်တားဆီးပိတ်ပင်ခဲ့တယ်၊ဘလို့ထုတ်ကိုမျိုးစားတွေဖြစ်တယ်ဘလို့ထုတ်ကုန်မျိုးစားတွေကိုပိတ်ပင်ခဲ့တာဖြစ်တယ်လို့ဖော်ပြတဲ့နှစ်စဉ်အစဉ်ခန်းစားကိုအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လက်ခံရရှိမှာဖြစ်ပါတယ်ခင်ဗျာ
မကြာခင်ကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီစကယ်လီယာရဲ့နေရာမှာအစားထိုးဖို့အတွက်နီဝါဒပြည်နယ်ရီပက်ဘလစ်ကန်အုပ်ချုပ်ရေးမှူးဘရိုင်းဆန်ဒိုဗဲကိုသမ္မတအေဘီရောကစဉ်းစားဖို့ရှိနေပါတယ်ဒါပေမဲ့အထက်လွှတ်တော်ရီပက်ဘလစ်ကန်ခေါင်းဆောင်တွေကတော့သမ္မတအိုဘားမားဘသူ့ကိုပဲရွေးရွေးသူတို့အနေနဲ့ကူးဆိုင်မှာမဟုတ်ဘူးလို့ကတိပြုပြောထားတာပါအိုဘားမားဆိုပြတဲ့သူနဲ့ပတ်သက်လို့ကြားနာတာမဲခွဲဆုံးဖြတ်တာတွေလုပ်မှာမဟုတ်ဘူးလို့သူတို့ကဆိုပါတယ်။သမ္မတအိုဘားမားကတော့သူအဆိုပြထားတဲ့သူကိုအတီးပြုတ်ဖို့ကိစ္စအချိန်ဆိုင်နေမယ်ဆိုရင်ရှေးချောက်တရားသူကြီးခန့်အပ်တဲ့ကိစ္စတွေမှာထိခိုက်စရာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။ Republican လွှတ်တော်အမတ်တွေကတော့လာမယ့်ဇန်နဝါရီလမှာသမ္မတဖြစ်လာတဲ့သူကပဲလစ်လက်သွားတဲ့ဒီရသက်ပံတရားရုံးချုပ်တရားသူကြီးနေရာကိုခန့်အပ်စေချင်ကြတာပါ။ဒီတော့တွင်မှာပဲဒီတရားရုံးချုပ်အနေနဲ့တစ်ဖက်လေးမဲစီနဲ့ဆုံးဖြတ်ချက်တွေမချနိုင်ပဲဖြစ်နေမယ်ဆိုရင်အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကပဲအတိဖြစ်မှာဖြစ်ပြီးတော့နိုင်ငံတော်အဆင့်ဆုံးဖြတ်ချက်တွေကိုအထက်တရားရုံးကချမှတ်နိုင်မှာမဟုတ်ပါဘူးရှင်
။အမေရိကန်နိုင်ငံမှာဒီဇင်ဘာလတုန်းကလူတွေပြစ်သက်ခဲ့တဲ့တနက်သမားရဲ့ iPhone ကိုဖောက်ဝင်ချက်လက်ယူနိုင်ရေးကို FBI ကိုအကူအညီပေးဖို့တရားရုံးကအမိန့်ထုတ်ထားတာကို Apple ကုမ္ပဏီကမလိုက်လျောသေးပါဘူး။ကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမြို့မှာဖြစ်ခဲ့တဲ့ဒီမှုပါဝင်ပြီးခဲ့တဲ့9လအတွင်း iPhone တဒါဇင်ကျော်ကိုဖောက်ဝင်တဲ့တင်းယူရမှာကူညီပေးဖို့ FBI ကတောင်းဆိုခဲ့တယ်လို့ Apple ကုမ္ပဏီဘက်ကထုတ်ပြောလိုက်ပါတယ်။ဒီအချက်ကြောင့် FBI ရဲ့အခုတောင်းဆိုချက်ကိုလဲလျောလိုက်ရင်နောက်ထပ်တောင်းဆိုတာတွေထပ်ဖြစ်လာမယ်လို့ Apple ကုမ္ပဏီကတုံ့ပြန်လိုက်တာဟာ သူ့ရဲ့ညှဉ်းဆဲချက်ကိုအားကောင်းသွားစေပါတယ်။အမေရိကန်ရှင်းနေချုပ်လွိုင်တာလင့်ချ်ကတော့ကော်မတီတွေအနေနဲ့ဆိုးရွားရေးပန်ကြားချက်ကိုလိုက်နာလှုပ်ဆောင်ပေးရတဲ့အစဉ်အလာရှိပါတယ်လို့ကွန်ကရစ်လွှတ်တော်ကော်မတီတစ်ခုကိုဗိုလ်တော်ကနေမှပြောလိုက်ပါတယ်။ပစ္စည်းတစ်ခုမှာရာဇဝတ်မှုနဲ့ဆိုင်တဲ့ထောက်ထားရှိတယ်လို့ယုံကြည်လောက်ဆရာအချောင်းကိုတရားလွတ်လပ်တဲ့တရားသူကြီးတွေအတူစီကတွေ့ရတဲ့ဆိုရင်အဲ့ဒီအထောက်ထားကိုရဖို့အကန့်အသတ်နဲ့ရှာဖွေမှုတစ်ခုလုပ်နိုင်ရေးတရားသူကြီးကအစိုးရကိုအခွင့်အာဏာပေးနိုင်တယ်ဆိုတာဟာအမေရိကန်တရားရေးစနစ်မှာကာလကြာရှည်ကင်ဆွဲလာတဲ့မူဝါဒဖြစ်တယ်လို့ရှင်းနေချုပ် Loyal Tar Lynch ကပြောလိုက်ပါတယ်ခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American တန်ရဲ့ကြာတာရင်းနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြောက်ကိုရီးယားကမကြသေးခင်ကပဲနျူကလ িয়ার စမ်းသတ်တာနဲ့တာဝန်ဖြစ်ဂျုံပြန်ပြစ်လွတ်တာတွေအတွက်ကုလသမဂ္ဂကချမှတ်မဲ့တန်ခတ်အရေးယူမှုအစ်စ်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပေါ်ထူးနေတုန်းကသဘောတူညီချက်ရယူလိုက်ပါပြီ။ဆုံးဖြတ်ချက်အမူကြမ်းကိုအမေရိကန်ပြည်ထောင်စုကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းပါမယ်။ဒီသဘောတူညီချက်ဟာအမေရိကန်နဲ့တရုတ်တို့အကြားနှစ်ဖက်လိုလားချက်တွေကိုညှိနှိုင်းရယူထားတဲ့သဘောတူညီချက်ဖြစ်ပွဲရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုဆွတ်လွတ်ရေးကင်ဂျွန်အွန်းအစိုးရကိုဖိအားပေးဖို့ပြင်းထန်တဲ့စီးပွားရေးအရတန်ခတ်အရေးယူမှုတွေချမှတ်ရေးအမေရိကန်ကထောက်ခံပါတယ်။တရုတ်ကတော့တည်ငြိမ်ရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးပြောဆိုတာကနေတဆင့်ပြပခါကိုဖြည့်ရှင်းဖို့လိုလားတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာချင်းချမှုတွေအပေါ်တရုတ်အနေနဲ့ငိုရုံးကထက်ပို့ပြီးတော့အလေးနက်ထားစဉ်းစားလာနေပြီလို့ဆိုးမျိုးအခြေဆိုင်မူဝါဒလေ့လာရေးဆိုင်ရာအာရှ Institute ကအမျိုးသားလုံခြုံရေးဆိုင်ရာလေ့လာသူတူကတော့သုံးသပ်ပါရရှင်
။အရှိတောင်အရှာဒေသတွင်စီးပွားရေးချိတ်ဆက်မှုစတင်ဖြစ်လာချိန်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ရွှေထရီကန်ဒေသကနေမိုးရေဆေးကုန်ကူးမှုတွေလည်းဆက်လက်မြန်မာနေဆဲဖြစ်တယ်လို့ကုလသမဂ္ဂမိုးရေဆေးဝါတိုက်ဖြည့်အဖွဲ့ကဒီနေ့ထုတ်ပြောလိုက်ပါတယ် UNODC လို့တကွာခေါ်တဲ့ကုလသမဂ္ဂမိုးရေဆေးဝါနဲ့ရာဇဝတ်မှုဆိုင်ရာခွင့်ရုံးအနေနဲ့အစီရင်ခံစာတစ်တဆောင်ထုတ်ပြန်ရမှာဘိန်းတဲ့ Met Amphetamine ခေါ်စိတ်ကြွဆေးပြားထုတ်လုပ်ဖို့လိုအပ်တဲ့ဓာတ်ပစ္စည်းတွေဒီအရှိတောင်အာရှဒေသတွေကိုဝင်လာတာတိုးလာနေတယ်ဒီဒေသတွေမှာစီးပွားရေးချိတ်ဆက်မှုဖြစ်လာတဲ့အမျှဒီပြဿနာကပိုဆိုးလာဖို့ပဲရှိတယ်လို့ထုတ်ပြောလိုက်ပါတယ်ဒီကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ရဲ့သုတေသီတွေကနယ်စပ်တွေပိုဖွင့်လာတာကုန်သွယ်မှုပမာဏတွေတိုးမြင့်လာတာနဲ့အမျှဒီမူရင်းစီစစ်မှုပုံမြန်လာဖို့ပိုအခွင့်လန်းရသွားတယ်။ဘာကြောင့်လဲဆိုတော့တရားမဝင်ကုန်သွယ်မှုတွေဟာတရားဝင်ကုန်သွယ်မှုလမ်းကြောင်းတွေကိုလိုက်ပြီးအသုံးချနေလို့ဖြစ်တယ်လို့ဆိုပါတယ်။တကယ်တော့မြန်မာအပါအဝင်အရှိတောင်အရှာကဒီဝေးလံခေါင်ပြနယ်စပ်ဒေသတွေဟာဘူအစိုးရအာဏာသိမ်းမှုအကန့်အသတ်ဖြစ်နေပြီးနယ်စပ်တွေကလည်းတိတိကျကျသတ်မှတ်ထားတာမရှိတဲ့အတွက်အခုလိုမိုးရေဆေးဝါးအပြင်လူကုန်ကူးမှုတွေနဲ့တရိတ်ဆန်ကုန်ကူးမှုတွေဖြစ်လာတာဆယ်စုနှစ်တွေချီခဲ့ပြီလို့ဒီအစိုးရခန်းစားကဖော်ပြထားပါတယ်ဒီကုလသမဂ္ဂမိုးရေဆေးတက်ဖြတ်ရေးအဖွဲ့အစိုးရခန်းစားထဲမှာပဲဒီတရားဝင်ကုန်ကူးမှုတွေရဲ့နှစ်စဉ်တန်ဖိုးဟာအမေရိကန်ဒေါ်လာအနည်းဆုံး100ဘီလီယံရှိလာပြီးဒီပမာဏဟာရှေ့တောင်အရှာနိုင်ငံများစွာရဲ့စုစုပေါင်းပြည်တွင်းအသတင်းထုတ်ကုန်ပမာဏ GDP ထက်တောင်များနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
တောင်ထိုးပင်လယ်ထဲမှာတရုတ်နိုင်ငံကစီးရီးတိဆောက်နေတာကိုရက်ဆိုင်ဖို့တောင်းဆိုနေတဲ့ဖိလစ်ပိုင်ကဆန္ဒပြသူတွေဟာဒီကနေ့မနီလာမြို့တော်ကတရုတ်ကောင်စစ်ဝင်ရုံးအပြင်ဘက်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဒီကိစ္စအပြင်းထန်မတုံ့ပြန်ဘူးဆိုရင်ဝူရီကျွန်းမှာသူတို့ကိုမတားဆီးဘူးဆိုရင်ဖိလစ်ပိုင်နိုင်ငံသားမှာလေရင်တွေတိုက်လေရင်တွေကိုတရုတ်ကလာပြီးတော့ချလိုက်မယ်။အဲ့ဒါလို့ဖြစ်လာရင်ဖိလစ်ပိုင်ရဲ့လုံခြုံရေးအတွက်စိုးရင်ပွဲရာချင်းချောက်မှုဖြစ်လာလိမ့်မယ်လို့ဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ရိုင်လူဂိုလက်စ်ကပြောပါတယ်။ပိုက်ဆံမှုညှင်းပွားနေတဲ့တောင်ထိုးပင်လယ်တွေကတရုတ်ရဲ့လှုပ်ဆောင်ချက်တွေအပေါ်တင်းမာမှုတွေတိုးလာနေတာပါ။တောင်တရုတ်ပင်လယ်ထဲမှာလေယာဉ်အထက်အဆင့်နဲ့ရေဒါစနစ်တွေတည်ဆောက်ဖို့တရုတ်နိုင်ငံဟာအေကထောင်ပေါင်းများစွာရှိတဲ့နေရာတွေကိုသူပိုင်တယ်လို့ပြောပြီးတော့နိုင်ငံတကာဥပဒေကိုလစ်လူရှုနေတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဗီယက်နမ်နဲ့မလေးရှားတို့အပါအဝင်ဒေသတွင်းတခြား၅နိုင်ငံကလည်းတောင်တရုတ်ပင်လယ်ထဲမှာနေပြည်ပိုင်ဆိုင်နေဆိုပြီးတော့ပြောထားတာရှိပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံမှာကျန်းဖက်မှုဖြစ်နေကြောင်းသတိပေးချက်တစ်ခုကိုဩစတြေးလျဆွေကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာအကျန်းဖက်သမားတွေအနေနဲ့ဒီတိုက်ခိုက်မှုလုပ်နိုင်ဖို့စီစဉ်နေတာဟာအဆင့်တော်များများပြီးနေပြီလို့သတိပေးထားပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကဒီသတိပေးချက်ထုတ်ပြန်မှာအင်ဒိုနီးရှားနိုင်ငံကိုခီးသွွားသူတွေအနေနဲ့လည်းအထူးသတိထားဖို့ပြောထားပြီးဒီအထက်မှာကမ္ဘာလှည့်ခီးသွွားတွေကြိုက်နှစ်သက်တဲ့ဘာလီအပန်းဖြေကျွန်းလည်းပါပါတယ်။အခုလိုဩစတြေးလျဆွေကကျန်းဖက်မှုသတိပေးချက်ထုတ်ပြန်တာဟာတနင်္ဂနွေနေ့တုန်းကမလေးရှားနိုင်ငံအကြီးဆုံးမြို့ဖြစ်တဲ့ကွာလာလမ်ပူမြို့တော်မှာလည်းအလားတူဖြစ်နိုင်ကြောင်းထုတ်ပြန်ချက်ပြီးမှဖြစ်လာတာပါတကယ်တော့အင်ဒိုနီးရှားမြို့တော်ဂျကာတာမှာအကြမ်းဖက်မှုများစွာကြုံတွေ့ခဲ့ရပါတယ်အဲ့ဒီထဲမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကလူ6ဦးသေခဲ့ရတဲ့ဖောက်ခွဲပစ်ခတ်မှုကတော့နောက်ဆုံးဖြစ်ခဲ့တာပါဒီနောက်ဆုံးတိုက်ခိုက်မှုကိုသူတို့လက်ချက်သူတို့လုပ်တာဖြစ်တယ်လို့ IS Islamic စစ်တေကြွအကြမ်းဖက်အဖွဲ့ကထုတ်ပြောခဲ့ပါတယ်ခင်ဗျ
ချမ်းသာကျွယ်ဝတဲ့ဥရောပနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရဖို့ဥရောပကိုလုံရင်းဝင်ရောက်လာကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးကင်တွယ်ဖို့အတွက်ဘယ်လိုနောက်ဆုံးနည်းဗျူဟာတွေချမှတ်လုပ်ဆောင်ကြမလဲဆိုတာကို EU ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ EU ပြည်ထောင်စုနဲ့တရားရေးဝန်ကြီးတွေနဲ့အတူဒုက္ခသည်ပြဿနာကိုအဓိကခါးစည်းခံနေကြရတဲ့ဆာဗီးယားမက်ဆီဒိုနီးယားနဲ့တူရကီနိုင်ငံတွေကဝန်ကြီးတွေလည်းဒီဆွေးနွေးပွဲကိုတက်ပါတယ်။ EU ဖွဲ့ဝင်နိုင်ငံတွေရဲ့အရှိတ်အဟတ်မှာနေဆက်ချင်းထိဆက်နေတဲ့ဒီသုံးနိုင်ငံတွေကိုဒုက္ခသည်တွေအဓိကဖြတ်တန်းဝင်ရောက်နေတာပါ။ဗနာဟိအချက်တည်းရင်ဆိုင်နေရတဲ့ EU အဖွဲ့ဝင်ဂရိနိုင်ငံဟာလည်းသူ့နိုင်ငံထဲကိုဒုက္ခသည်တွေအလုံးရင်းဝင်ရောက်လာနေတဲ့ပြဿနာကိုကင်တွယ်ဖို့စူးစမ်းနေရတာပါ။ဒုက္ခသည်အများစုဟာဆီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်ပြပခါတွေကြောင့်ထွက်ပြေးလာကြတဲ့သူတွေဖြစ်ပါရဲ့ရှင
်။ထိတ်တန့်ရောက်သတင်းတွေကိုမကင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။ဒီကချင်ပြည်နယ်ကဘိတ်ခင်ဖြစ်စီရေလှူရှားသူတွေတိုက်ခိုက်ခံရတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဘိခင်းဖြစ်စီဖို့တွားရောက်တဲ့လူမှုခြေပြုမှုရစ်တိုက်ဖြတ်ရေးအဖွဲ့ဝင်တွေတနတ်ဘုံတွေနဲ့တိုက်ခိုက်ခံရတာကြောင့်လူအတော်များများထိခိုက်ဒဏ်ရာရပြီးလူအယောက်20ကျော်ကတော့မြင့်ကြီးနားဆေးရုံကိုရောက်လာပြီးဖြစ်ပါတဲ့။ဒီတိုက်ခိုက်မှုဟာမနေ့9နိုင်ရီမှာတစ်ကြိမ်နေ့ကင်းတနင်္လာမှာတစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ဒီကနေ့ပြည်သူ့လွှတ်တော်မှာကချင်ပြည်နယ်မှာမူရစေဝါတိုက်ဖြတ်ရေးအတွက်ဆွေးနွေးနေချိန်မှာပဲကမ်ပိုက်တီးနယ်ကဘင်းကင်းတွေကိုဖျက်ဆီးဖို့တွားရောက်တဲ့ပက်ဂျာဆန်ခေါ်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာတနက်တွေဘုံတွေနဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်ဒီကနေ့တိုက်ခိုက်ခံရတဲ့မူရတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာဗိုလ်တူးနေကလုံခြုံရေးအဖွဲ့ရင်းနဲ့အတူဘင်းကင်းတွေစီကိုပထမဆုံးတွားရောက်တဲ့အဖွဲ့နှစ်ဖွဲ့ဖြစ်ပါတယ်ဒီအဖွဲ့နှစ်ဖွဲ့ဟာမနက်9နာရီလောက်မှာစတင်တိုက်ခိုက်ခံရတာဖြစ်ပြီးသူတို့ကိုကူညီဖို့တွားရောက်တဲ့ကားငါးစီးဟာလည်းနေကင်း1နာရီလောက်မှာထပ်မံတိုက်ခိုက်ခံရတယ်လို့ဒဏ်ရာရသူတွေကိုတယ်ဆောင်းလာတဲ့မူရစ်တိုက်ဖြတ်ရေးကော်မတီဝင်ဦးဒိုင်းဆောင်ကပြောပါတယ
်တောင်မဲထွန်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုစနက်နဲ့ပြစ်နောက်ပြီးတော့လူရီဝိုင်းရဲ့အဲ့လိုရုံရင်းဆန်ခတ်ဖြစ်ပြီးတော့အဲနောက်မှာအစတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အထက်ကအဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပုံဆက်တော့အဲ့ဒီဘိန်းဖြတ်အဖွဲ့ကငါးစီးပြန်တက်ပါတယ်ခင်ဗျာကမ္ဘာပြည်နဲ့ဒီနီတနားရဲ့လမ်းမကြီးပါအဲ့ဒီအပေါ်မှာကိုတိုက်ခိုက်ဆိုင်ရတာပါခင်ဗျာတနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအေးကိုနာကနဲ့စဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တင်လာတဲ့လူနာကတော့တနားလမ်းမှာဖြစ်ပါတယ်ခင်ဗျာ
လောလောဆယ်လူပနေရောက်ထိခိုက်တယ်ဆိုတာကိုမသိရသေးပေမဲ့ကားသုံးစီးနဲ့မြကြီးနားမျိုးကိုပို့ဆောင်နေကြောင်းပြောပါတယ
်ဘနေရောက်လဲတော့တေချာမသိဘူးသိဘူးခင်ဗျာဟိုဘက်မှာအချက်မှလည်းအများကြီးတန်ရာရပါတယ်ခင်ဗျာမိုင်းထောင်တာမြတ်ပါတယ်ခင်ဗျာစနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအခုကျွန်တော်ကြားတဲ့လူနာကတော့တန်ရာရတာအဆင်ရပါခင်ဗျာမိုင်းနဲ့ထိတာတေချာမှာ3-5ချက်ထိတယ်ခင်ဗျာတယောက်တည်းနေဆိုးပါတယ်ခင်ဗျာတွေးရန်ဆိုတော့ကျွန်တော်တို့ရှေ့မှာကြတော့ဒဏ်ရာရတဲ့လူဟိုတင်တဲ့ကားကတော့နှစ်စီးသွားပါခင်ဗျာအခုခုလုံးလုံးကျလူနာရှင်ကကျွန်တော်နဲ့ဆို3စီးအခုနောက်မှလည်းတန်သေးတယ်
အချမ်းမူရစ်တိုက်ဖြတ်ရေးကော်မတီဝင်တဦးကတော့သူတို့အဖွဲ့ဝင်တွေရဲ့စားနပ်ရိက္ခာတွေအရက်လိတ်တွေရွက်ထည်တဲတွေကိုမိရှုလိုက်ကြတယ်လို့ကားနှစ်စီးလည်းဖျက်ဆီးခံရကြောင်းပြောပါတယ
်ကျွန်တော်တို့ရဲ့ဖျက်ဆီးတွေစားကုန်တောက်ကုန်တွေအဲစားစီကီရောနောက်ပြီးတော့ဒီဖျက်ဆီးတွေရောအပူအရာလိတ်တွေပါအားလုံးမိရှုပေးလိုက်တယ်သူတို့ကချင်းကြဲအလွန်အဝုဒ်မောအဲ့ဒီဝုဒ်မောလာမကြီးပေါ်မှာအဖွဲ့တစ်ဖွဲ့ကလာပြီးမှတနတ်တင်နဲ့ဒုတ်တင်နဲ့ဟိုမိုင်းတင်နဲ့လာပြီးမှခုခါလို့အဲကျွန်တော်အဲ့မှာကားနစီမီရှုခါညာအဲ့ဒီဝုဒ်မောရဲ့တောင်ကုန်းပေါ်မှာဆိုဟိုဦးစကုန်တင်းင်းတို့ရဲ့စစ်ကတ်ရှိတယ်လေနော်တောင်ကုန်းပေါ်ကနဲ့တခြားနဲ့ပြစ်လို့ကျွန်တော်အဖွဲ့ကြီးဟိုဟာတာညာရပြီးမှခုဆေးကိုရောက်နေတယ်
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကတော့မြကြီးနားစေးုံကိုရောက်လာတဲ့လူနာ20ကျော်ရှိတယ်လို့ပြောပါတယ်
။အဲခုနကတော့78လောက်ပဲရောက်တာဒီကနောက်မှ9လောက်ကျန်နေကြတယ်အားလုံးနဲ့ပြန်ပြောင်းရှိမယ်ဆိုမှကြားဟုတ်ကဲ့။အဲဒါရဲတက်တက်တက်စီလေးတစ်ခုမိုင်းစာလေးစီးနေတာဖြစ်တဲ့တန်းတန်းလာတယ်
အခုအခါမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအခင်းဖြစ်ပွားတဲ့နေရာကိုရှင်းလင်းဖို့ညွှန်ကြားထားတယ်လို့သိရကြောင်းလဲဥလမိုင်ကွန်ဂျာကဆက်ပြောပါတယ်။
အော်တက်တာလည်းပဲကျွန်တော်လည်းဟိုရပ်နေစစ်ခါကိုတောင်းကြတယ်သူတို့လည်းလည်းကိုအဲ့မှာရှိတဲ့ viewer ပေါ့လေ viewer မို့တောင်းပေးမှအဲ့နေရာကိုအချင်းဖြစ်တဲ့နေရာကိုအမြန်ဆုံးတွားတွားလုံးတင်းယူပြဖို့အတွက်ညွှန်ကြားထားပြီးတော့သိရတယ်ကြာ
ဝိုင်းမော်မြို့နယ်အုတ်ချိုရင်ဘူးနယ်ပြည်နယ်ရဲတပ်ဖွဲ့မှူးထံကိုဒီအခင်းဖြစ်ပွားရတဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်တစုံတရာဖြေကြားတာမရှိပါဘူး။ကမ်ပိုက်တင်းနယ်မှာဘင်းကင်းအေက9000လောက်ရှိမယ်လို့ကချင်လူမှုအခြေပြုဘိန်းတိုက်ဖျက်ရေးအဖွဲ့ကခန့်မှန်းထားပြီးဒီဘိန်းကင်းတွေဟာတစ်ဖက်နိုင်ငံကလုပ်ငန်းရှင်တွေလာရောက်စိုက်ပျိုးတာဖြစ်ကြောင်းလည်းပြောဆိုတာတွေရှိပါတယ်။ကချင်လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့တွေတွားရောက်တဲ့ကမ်ပိုက်တီဒေတာဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစခုံတင်းခေါင်းဆောင်တဲ့ NDAK ခေါ်အပြည့်ရကချင်ဒီမိုကရေစီတပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တက်တဲ့ပြည်သူစစ်အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုတော့ရှမ်းပြည်ဘက်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးမှာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားရာရှမ်းပြည်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်ကနေစစ်အင်အားတိုးချဲ့နေရယူလာသလိုနေမြင်ရှင်းလင်းရေးတွေစတင်လှုပ်ဆောင်လာနေပါတယ်။အဲ့ဒီဒေသအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA စာချုပ်ပါအချက်ကိုဖောက်ဖျက်ပြီးနေမြင်တိုးချဲ့မှုကိုနှောက်ဆုတ်ပေးဖို့မြန်မာတပ်မတော်ကနေသတင်းထုတ်ပြန်ပြီးနေမြင်ရှင်းလင်းရေးလှုပ်ဆောင်လာခဲ့တာပါ။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတိုးချဲ့နေရယူလာတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ကနေတပ်စုခေါ်ပေးဖို့မြန်မာတပ်မတော်ဘက်ကတောင်းဆိုထားတယ်လို့ဒေသသွင်းမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေကိုရှင်းလင်းသွားမယ်လို့လဲကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ24ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာရေးသားဖော်ပြထားပါတယ်။ဒါပေမဲ့လည်းတနင်္ဂနွေလို့ပြည်ခရဆဲရေးစာချုပ် NCE လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်နဲ့စစ်ရေးရထိတ်တိုက်တွေ့တာမျိုးမရှိသေးပါဘူး။မြန်မာတပ်မတော်ကနေအခုလိုသတိပေးလာပေမဲ့နေမြေတွင်းမှာမူလကတည်းကမြန်မာစစ်တပ်ကစစ်အင်အားတိုးချက်မှုတွေရှိနေပြီးသားဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်း RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။မင်းကိုယ်လေးမင်းရဲ့ဆောင်ရွက်အစ်ဒီကမောရတော့ဆိုတာလောက်လာတာကြာပါပြီ
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA ပြည်ရစာချုပ်ကိုချိုးဖောက်နေတယ်လို့ဒုသာဝန်ရေးသုံးပါးကိုထိပါနှောက်ယှက်နေတယ်လို့လည်းသတင်းစာတွေကနေတဆင့်ရေးသားထားပါတယ်။တပ်မတော်ဘက်ကဆွဆွဲထားတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ NCA အချက်ပါတွေကိုဖောက်ဖျက်စာမျိုးမရှိသေးကြောင်းပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းသာဖြေရှင်းထားတယ်လို့RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။စစ်ကောက်ချက်ကိုစစ်ကောက်ချက်ကလည်းမြင်မှာကျွန်တော်တို့ဥက္ကဋ္ဌကျင်း UPWC စီရောက်ချက်ဖြစ်တဲ့ပြည်ထောင်စုဝန်ကြီးအမေကျွန်တော်မဆုံးသင့်တော့မှာဒီစစ်ကောက်တွေလည်းဆွေးနွေးသွားပါတယ်။အန်ဂျီကိုကျွန်တော်တို့ပြည်လုံးချက်မရှိပါဘူး။ကျွန်တော်တို့တပ်မြာကျန်တဲ့ခြားခြားရေးတွေနဲ့တပ်မရေးတွေကမှမလုပ်ရသေးဘူး။ဘာမှမဆွေးနွေးရသေးတော့ကျွန်တော်တို့ပြီးတော့ကျွန်တော်တို့က NGO ကိုသွားပြီးတော့
တောင်ပိုင်းရှမ်းပြည်သမတော်ဟာပြီးခဲ့တဲ့2015ခုနှစ်ကုန်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစတင်အခြေပြုလှုပ်ရှားလာပြီးဒေသတွင်းလှုပ်ရှားနေတဲ့တီအန်လဲလီခေါ်တောင်ပလောင်တပ်ဖွဲ့တို့နဲ့နေမြေပိုင်ဆိုင်မှုပြဿနာကြောင့်တိုက်ပွဲဖြစ်ပွားနေခဲ့တာပါ RCSF ဘက်ကနေမြေကျူးလွန်နေတဲ့အခြေအနေကိုမြန်မာတပ်မတော်ဘက်ကနေဖေဖော်ဝါရီ12ရက်နေ့တုန်းကရှမ်းပြည်နယ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီထံကြေညာခဲ့ပေမဲ့လည်းRCSF ဘက်ကတာနောက်ဆုတ်ဖို့ညှင်းဆန်ပြီးနောက်ပိုင်းအစိုးရစစ်သားကနေအခုလိုနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိတောင်ပိုင်းရှမ်းပြည်သမတော်နဲ့တီအန်လဲလီခေါ်တောင်ပလောင်တပ်ဖွဲ့တို့စီရေးပဋိပက္ခဖြစ်ပွားရာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်ကနေစီရေးလှုပ်ရှားမှုတွေတိုးလို့လှုပ်ဆောင်လာနေတယ်လို့တီအန်လဲလီနိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကဆိုပါတယ
်။နိုင်ငံသတ်တုံးရဲ့နောက်ပိုင်းစပြီးတော့ကျွန်တော်နေမိဒီမှာနမ်မှုပဲမှာနမ်ဆန်တဲ့မှာဒီအခုဒီနောက်ဆုံးထဲမှာအဲတော့ရှောက်ပရောဂျက်စင်အားတက်တူချက်လာနေတာမျိုးကျွန်တော်တွေ့ရတယ်
။ဒီကနေ့မနေ့ပိုင်းမှာတောင်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားကုတ်ခိုင်မြို့နယ်စိုက်ခေါင်ကြီးပါဘက်မှာနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းတီအန်လန်လီပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာတပ်မတော်ကနေစစ်ရင်အားထပ်မံဖြည့်သိမ်းလာတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမိန်ကအခုလိုပြောပါတယ်။
ဒီအနေနဲ့ RCSF ကဖြစ်နေတဲ့စီရေးအပြင်ပေါ်တော့အစိုးရကလည်းနေနေရှင်းရှင်းရေးလုပ်နေတယ်ဆိုတော့အခုကတုံးဖက်တုံးတန်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနိုင်တယ်လူထုတရားလည်းစိုးရတတ်ရင်ကထပ်ဖြစ်လာတဲ့အပေါ်ကိုအထူးစိုးရိမ်နေကြတယ်
2015ခုနှစ်နိုဝင်ဘာလဇန်ကနေဒီကနေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောင်မဲနှန့်ဆန်နှက်ခမ်းမြို့နယ်တွင်းကဒေသခံကျေးရွာသား4000ကျော်ဟာအိုးအိမ်ကိုစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့ဖြစ်ပြီးတောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစိုးရကနေလက်မခံသေးပါဘူး။ဒါအပြင်တောင်ပလောင်တပ်ဖွဲ့ဟာမြန်မာစိုးရတပ်နဲ့ရော RCSF တပ်နဲ့ပါတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာပါရှင်။အခုတော့လက်ရှိအစိုးရလွှဲပြောင်းရေးနဲ့စီးပွားရေးလုပ်ငန်းရောင်းချမှုကိစ္စဆွေးနွေးဖို့အတွက်လွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။လက်ရှိအစိုးရအနေနဲ့အာဏာမလွဲခင်စကြာလေးမှာစီးပွားရေးလုပ်ငန်းတွေအလင်းစလူရောင်းချလွှဲပြောင်းမှုတွေလုပ်နေတာနဲ့စီမံကိန်းတွေတွန်းလှုပ်နေတာတွေအပေါ်ကန့်ကွဲတဲ့အဆိုတရားကိုပြည်သူ့လွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးဒီအရေးကြီးအဆိုကိုဆွေးနွေးဖို့လွှတ်တော်ကလည်းလက်ခံတည်ပြုလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းတော်မအေးအေးမှာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။အစိုးရအသစ်မတက်လာခင်လက်ရှိအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံပိုင်စက်ရုံတွေစီးပွားရေးလုပ်ငန်းတွေစီမံကိန်းတွေကိုအလင်းစလို့လှုပ်ဆောင်နေတာစီမံကိန်းတွေအတွက်ငှားရမ်းရောင်းချလွှဲပြောင်းပေးနေတာပုဂ္ဂလိကပိုင်တွေဖြစ်လှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့နေရာတကျမစီမံမဲ့အစောတလင်ခွင့်ပြုနေမှုတွေကိုဟန်တားစီစစ်ပေးဖို့သခိုင်းတိုင်းပလဲမြို့နယ်အမတ်ဒေါက်ခင်ဆန်းလိုင်ကဒီကနေ့မှအရေးကြီးအဆိုတင်သွင်းခဲ့ရမှာလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးဆက်လက်ဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုပြီးဒေါက်ခင်ဆန်းလိုင်က VOA ကိုပြောပြခဲ့ပါတယ်
အခုအဓိကအကြောင်းကတော့အဓိကအကြောင်းကတော့ဟိုအစိုးရရေပုံမှန်မှန်အဲ့ဒါကိုနေရှိဝါးလုံးဝမျိုးဒီဆိုတာဒီတော့မှအခုလိုပေါ့နော်ဒီလိုဒီလိုကြောင်းလို့ခံနေတာအရင်မြန်ပေါ့နော်လည်းကြောင်းကြောင်းကြောက်ခွင့်ပြုနေရတယ်နော်ပတ်တယ်လို့နိုင်ငံတော်ဆိုအနေနဲ့ဒါကိုသိညောက်ကြမှာပြောရအောင်ဆိုအဲ့ဒါအရေးကြီးဆိုချင်တယ်နော်အခုကတော့ဒီအားလုံးမဲခွဆုံးဖြတ်တဲ့အခါမှာအဒီတော့မဲရအောင်သုံးပုံကပုံနေပြီအခက်ကလည်းမဲသုံးပုံကပုံနေကြတယ်အတွက်ကြောင့်မလို့အော်ဒါကိုလည်းကျွန်မလည်းခံစီနေပါမယ်ဆိုတော့မင်းဘာမှအနိစ္စပြီးကျွန်မတို့တော့ကိုယ်ကလေးဒီကအားလုံးစီနေကြမှာပေါ့အရင
်ဒီထဲမှာအစိုးရရဲ့လက်ရှိလှုပ်ဆောင်နေတဲ့ပြည်သူတွေလက်မခံတဲ့စီမံကိန်းတွေအားလုံးပါဝင်ပြီးအငင်းပွားကန့်ကွက်မှုတွေရှိနေတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းဟာလည်းသူ့ရဲ့အဆိုမှာအကျိုးဝင်တယ်ဆိုပြီးဒေါက်ခင်ဆန်းလိုင်ကဆိုပါတယ်ဒီထဲမှာအစိုးရအသစ်မတက်လာခင်ရပ်ပိုင်းလိုမှာပဲရှင်းလင်းနေတဲ့ကြေးရွာတချို့ရက်ွက်တချို့ကပြည်သူတွေကိုကျူးကျော်နေထိုင်သူများအဖြစ်ဆွတ်ဆဲခံနေရပြီးဖယ်ရှားခိုင်းနေတဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါက်ခင်ဆန်းလိုင်ကပြောသွားပါတယ်အစိုးရအသစ်ကိုအာဏာမလွှဲခင်မှာMOU လို့ခေါ်တဲ့နှစ်ဖက်နားလည်မှုစာချွန်လွှာတွေကိုအလင်းစလိုလှုပ်ဆောင်နေတာတွေကိုအစိုးရကခွင့်ပြုပေးနေတာတွေကိုရပ်တန့်ပေးဖို့အတွက်လွှတ်တော်မှာအရေးတကြီးအဆိုပြုခဲ့တာပါအစိုးရအသစ်မတက်လာခင်မှာတိတာထင်ရှားစွာနဲ့အလင်းစလိုလှုပ်ဆောင်နေတဲ့လုပ်ငန်းတွေကတော့ကချင်ပြည်နယ်အတွင်းမှာကြောက်စိမ့်တူဖို့ရေးလုပ်ငန်းကိုစက်အင်အားလွှင်အားအများအပြားနဲ့အကောင့်ထည့်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုတူဖို့မှုတွေကြောင့်ရေစာပုံတွေပြိုကျပြီးလူတွေတေဆုံးမှုတွေရှိတာကြောင့်ဒေသခံတွေကကန့်ကွက်မှုတွေလည်းရှိနေတာပါဒီတရားစတ္တတူဖို့ရေးကိစ္စတွေကတော့တိတာမြင်သာတယ်လို့တခြားလက်ဗရောင်းတောင်ကျင်းဒီစီမံကိန်းလိုကိစ္စတွေဟာလည်းစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာတိုင်းမလုပ်တဲ့အတွက်စီမံကိန်းကထွက်တဲ့အဆင့်ငွေတွေကြောင့်ဒေသအတွင်းသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ကျန်းမာရေးထိခိုက်မှုတွေကြုံနေရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဒီလိုဒေသခံပြည်သူတွေနဲ့ပြည်လည်မှုမရှိတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့ရက်ကပဲအရေးတကြီးအဆိုတင်သွင်းဖို့ရှိတယ်ဆိုပြီးဒေါက်ခင်ဆန်းလိုင်ကပြောဆိုခဲ့တာပါဒီကနေ့မှာတော့ဒီအဆိုကိုပြည်သူ့လွှတ်တော်ကမဲပေးခွင့်ရှိသူ432ယောက်ရှိရမှာသခိုင်းတိုင်းပလဲမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကတင်သွင်းခဲ့တဲ့အရေးတကြီးအဆိုကိုလွှတ်တော်ကိုယ်စားလှယ်238ယောက်ကထောက်ခံက132ယောက်ကကန့်ကွက်ခဲ့ပါတယ်ဒါပေမဲ့ထောက်ခံသူ3ပုံ2ပုံရှိတဲ့အတွက်ဆက်လက်ဆွေးနွေးဖို့အတွက်လွှတ်တော်ကနေဆုံးဖြတ်ခဲ့ပါတယ်ရှင
်။မအေးအေးမှတင်ပြခဲ့တာပါရှင်။အခုတော့ AOD မြေကြီးမြင့်တက်တဲ့အကြောင်းပဲကိုတလဲကြည့်ကြရအောင်ပါ။လက်ရှိ AOD မြေကြီးဟာဗဟန်းမြို့နယ်နဲ့ကတာမြို့တွေမှာမြင့်တက်နေပြီးနောက်3ရက်အတွင်း AOD မြေအောက်ပိုင်းဒေသတွေမှာဆက်ပြီးမြင့်တက်သွားနိုင်ဖို့ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းပြေစုံကိုတော့ VOA သတင်းတော်မတင်ကြီးလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့အင်္ဂါနေ့ညနေခင်းကမြင့်တက်နေတဲ့အေယာဝတီမြစ်ကြီးဟာဗမော်မြို့မှာရှစ်ပေခန့်မြင့်တက်ခဲ့တယ်လို့ဗမော်ခရိုင်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူကအခြေအနေကိုအခုလိုပြောပြပါဗ
ျ23ရက်နေ့မှာကျတော့မနေ့6နာရီမှာ359စင်တီမီတာရှိပြီးမှ23ရက်နေ့ညနေ6နာရီပေါ့နော်ညနေ6နာရီကျတော့925စင်တီမီတာရှိတယ်နောက်24ရက်နေ့မနေ့6နာရီကျတော့983စင်တီမီတာရှိမှไอ้นี่ตะแยกลงหมดตะแยกลงสุดาญาติ6นาทีที่อ่ะเนาะ583ซมอ่ะที่ยัดท่าได้อ่ะบ่สัตว์แต่ตา23ရက်นี่มนัดก็นี่22ရက်นี่ญาติบ้านဆိုရှင်340อ่ะนี่สายมาชิงแจ้งลงไล่เลยရှင်เนาะ10เปรแล้วရှိရဲ့ရှင်มะเนี่ยญา9นาทีแล้วก็นี่สายมาจ่าแล้วရှင်อะคูก็တော့อะคูนี่แหละ12นาทีอ่ะတော့930ပဲရှိတော့ได้ရှင်
ကတာမြို့မှာလည်းလက်ရှိမြေကြီးကိုးပေခန့်မြင့်တက်နေပြီးမနက်ဖြန်မှာပြန်ကြဖို့ခံမှန်းထားတယ်လို့လည်းပြောပါတယ်အပြက်အစီးအနေနဲ့တော့မြေတောင်မြင်းနေထဲမှာထိုးထားတဲ့တဲတွေရေမြုပ်သွားခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအရှင်းပြပါဗျာ အနောက်လေပွေလိုင်းကပါလာတဲ့တိမ်တိုက်တွေကနေမိုးရွာသွန်းတာနဲ့အပူချိန်မြင့်တက်လာမှုကြောင့်ရေခဲတောင်တွေအရှိပြောခဲ့တာတွေကြောင့်မြင့်တက်လာခဲ့တဲ့ဒီဧရာဝတီမြေကြီးဟာမြစ်ကြီးနားဗမော်နဲ့ကတာမျိုးတွေမှာမြင့်တက်ခဲ့ပြီးနောက်သုံးရက်အတွင်းဧရာဝတီမြေအောက်ပိုင်းဒေသတွေမှာဆက်ပြီးမြေကြီးမြင့်တက်ဖို့ရှိတယ်လို့ဦးကျော်မိုးဦးကတတိပေးပြောဆိုလိုက်ပါတယ်
။ဟောပေါ့ဒီနောက်တရက်ကနေ၃ရက်ဆယ်တော့ဒီမန္တလေးစကိုင်းမြင့်မှုဟုတ်ဘူးညောင်းဘူးလေအဲ့မှာတော့ကျွန်တော်၅ပြည်ကနေ၆ပြည်လောက်ထိတက်နိုင်တယ်နော်။၆မြင့်မှုမကွေးအောင်လန်းဒီအဲ့မျိုးတွေမှာပေါ့၄ရက်ကနေ9ရက်အတွင်းမှာကျွန်တော်တို့၄ပြည်ကနေ၅ပြည်လောက်တက်နိုင်နော်ဒီတော့ဒီစိတ်သားရင်ဟင်္ဒရာရင်သလွန်ရင်အဲ့ဒီမှာရတော့နောက်ခုနှစ်ရက်ကနေပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အတွင်းမှာမိဘရနေ၅ပြီလောက်ဒီလိုဒီလက်ရှိရင်းမြန်မာဆက်ပြီးဝိပန်လာနိုင်တဲ့အနေအထားလေးတွေရှိပါတယ်
ဒါပြင်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းမိုးရွာသွန်းမှုရာခိုင်နှုန်း80ခန့်ရှိတယ်လို့မိုးလေဝသနယ်စလပိဒါညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။မတ်တင်ကီလင်းသတင်းပေးပို့ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။VOA ကနေ EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနှစ်စင်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလေအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကို Marketing Future ကကြေညာပေးပါမယ်ရှင
်အမေရိကန်ရဲ့ဒီအမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့ဆီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်ဆောင်ရွက်ဖို့ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရချမှတ်နိုင်ဖို့ကုလသမဂ္ဂတာဝန်တွေစဉ်းစားနေကြပါတယ်။ဆီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့အတွက်ဒီလိုလှုပ်ဆောင်တာကနီလန်တစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားပြည်ပခန့်မှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရက်စက်ရေးမှာပါဝင်မလားဆိုတာကိုအကြောင်းပြမှုကတော့တောက်ကြနေနေလည်းပိုင်းအထိအချိန်ရပါသေးရဲ့ရှင်။အမေရိကန်ပြည်တော်စုမှာဝယ်လိုအားကရောင်းလိုအားထက်များနေသေးသူရဲ့ကျွံပြုတ်မှုနဲ့မတရားစေခိုင်းမှုတွေကနေထုတ်လုပ်တဲ့တင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်ကြာလောက်အကန့်အသတ်နဲ့ခွင့်ပြုခဲ့တာကိုအခုတော့ပြန်ရုပ်သိမ်းလိုက်ပါပြီ။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့1932ခုနှစ်ကတည်းကအသက်ဝင်လာခဲ့တဲ့ဒီဥပဒေအားနည်းချက်တွေကိုအဆုံးသတ်လိုက်တဲ့ပြဋ္ဌာန်းချက်ပါကုန်သွယ်ရေးဥပဒေကြမ်းကိုတော့မနေ့ကလက်မှတ်ရေးထိုးလိုက်တာပါ။ဒီဥပဒေသစ်ဟာ15ရက်အတွင်းမှာအသက်စဝင်မှာဖြစ်ပါတယ်ရှင်။မကြာခင်ကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယန်ရဲ့နေရာမှာအစားထိုးဖို့အတွက်နီဗာဒါပြည်နယ် Republican အုပ်ချုပ်ရေးမှူး Brian Sandoval ကိုသမ္မတအင်ပီရိုကစဉ်းစားဖို့ရှိနေပါတယ်။ဒါပေမဲ့ဒီအထက်လွတ်တော် Republican ခေါင်းဆောင်တွေကတော့သမ္မတ Obama ဘသူ့ကိုပဲရွေးရေးသူတို့အနေနဲ့ဂရုစိုက်မှာမဟုတ်ဘူးလို့ကတိပြုပြောထားပါတယ်။မြောက်ကိုရီးယားကမကြာသေးခင်ကပဲ Nuclear စမ်းသပ်တာနဲ့တာဝန်ပြဒုံးပြည်ပြစ်လွတ်တာတွေကိုကုလသမဂ္ဂဒီအတွက်ဒီကုလသမဂ္ဂကချမှတ်မဲ့တန်ခတ်အရေးယူမှုအသစ်တွေနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားမှာပုံထူးနေတုန်းကသဘောတူညီချက်ရယူလိုက်ကြပါပြီ။ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းမှာပါ။ဒီသဘောတူညီချက်ဟာအမေရိကန်နဲ့တရုတ်တို့အကြားနှစ်ဖက်လိုလားချက်တွေကိုညှိနှိုင်းရယူထားတဲ့သဘောတူညီချက်ဖြစ်နိုင်ပွဲရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုဆွံ့လွှတ်ရေးကင်ဂျွန်အုအစိုးရကိုဖိအားပေးဖို့ပြင်ထန်တဲ့စီးပွားရေးတန်ခတ်မှုတွေချမှတ်ရေးကိုအမေရိကန်ကထောက်ခံထားပါတယ်ရှင်
။သတင်းအချင်းချုပ်ကို Marketing Future ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမူကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubio El Tayyib ဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိအစီအစဉ်ကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.